အရှေ့တောင်အာရှနိုင်ငံတွေကဂန္ဓာအသီးသီးမှဥဆောင်နေကြတဲ့အမျိုးသမီးတွေကိုရွေးချယ်ဆုချီးမြှင့်တဲ့2020အရှေ့တောင်အာရှအနာဂတ်အမျိုးသမီးစွမ်းဆောင်ရှင်ဆု Women of the Future Awards Southeast Asia 2020အတွက်စကားတွင်ရွေးချယ်ခံထားရတဲ့ CNN မှာမြန်မာအမျိုးသမီး၄ဦးပါပါတယ်။ဒီဆုကိုရခဲ့ရင်ပြည်တွင်းမှာသာမကနိုင်ငံတကာမှာပါအလုပ်တွေပို့ပြီးတော့လှုပ်လာနိုင်လိမ့်မယ်လို့အခုနှစ်စကားတွင် CNN ပါဝင်သူတို့ကယုံကြည်သလိုဂန္ဓာဆောင်ကစွမ်းဆောင်ရည်ရှိတဲ့အမျိုးသမီးတွေအပေါ်လက်ရှိအစိုးရကအတိမတ်ပြုမြင့်တင်ပေးဖို့ကိုလည်းအရင်နှစ်တွေတုန်းကဆုရခဲ့သူတွေကမျှော်လင့်နေတဲ့အကြောင်းအပြည့်စုံကိုတော့ VOA မြန်မာပိုင်းသတင်းတောက်ဆုဆုကပြောပြမှာပါရှင်။
အရှေ့တောင်အာရှနိုင်ငံတွေမှာရှိတဲ့အမျိုးသမီးတွေကဂန္ဓာအသီးသီးမှဥဆောင်နေသူတွေကိုအတိအမှတ်ပြုချီးမြှင့်တဲ့ Women of the Future Award Southeast Asia 2020ဆုတွေကိုစင်ကာပူနိုင်ငံမှာလာမယ့်မတ်လ18ရက်နေ့မှာရွေးချယ်ပေးရသွားမှာပါ။စုစုပေါင်းဂန္ဓာ10ခုအတွက်အမျိုးသမီး10ဦးကိုရွေးချယ်သွားမှာဖြစ်ပြီးအခုစုရွေးချယ်ရေးအဖွဲ့ကထုတ်ပြန်တဲ့စကားတင်စာရင်းမှာမြမအမျိုးသမီး4ဦးပါဝင်ပါတယ်။စီးပွားရေးစွမ်းဆောင်ရှင်ကဏ္ဍလူမှုအဖွဲ့အစည်းစွမ်းဆောင်ရှင်ကဏ္ဍနဲ့စီးပွားရေးကဏ္ဍအပါအဝင်မီဒီယာကဏ္ဍအသီးသီးတို့အတွက်ရွေးချယ်ခံထားရတာပါ။အဲ့ဒီစကားတင် CNN မှာပါဝင်တဲ့ CCHU ကမြန်မာကိုတည်ထောင်သူဖြစ်တဲ့မတ်ချင်းသူကတော့ဒီလိုဆုချီးမြှင့်ခံရဖို့အတွက်ကိုယ်တိုင်ဝင်ရောက်ရှင်ပြန်ရတာဖြစ်ပြီးကိုယ့်ရဲ့အစွမ်းအစကိုပြနိုင်သူတယောက်ဖြစ်လာရင်မြန်မာနိုင်ငံမှာသာမကနိုင်ငံတကာအလဲမှာပါအလို့အကင်လမ်းစာတွေပွင့်လာစေမယ်လို့ပြောပါတယ်။
အဓိကတော့ဒီစုတွေကိုကိုနိုင်ကွာ apply လုပ်ရတာပါ apply လုပ်ပြီးတော့မှကိုလုတ်ခဲ့တဲ့ impact တွေကိုလုတ်ခဲ့ရတယ် present လုပ်ပြရတာပေါ့အဓိကတော့ကိုကမြန်မာနိုင်ငံမှာမကပဲနဲ့ ASEAN level နိုင်ငံတကာ level ထိုးပေါက်ချင်နေဆိုရင်ဒီလိုမျိုးစုတွေရှိတာပြီးတော့ဒီလိုမျိုးဟို community တွေကိုရောက်သွားလို့ရှိရင်ပို့ပြီးတော့ investment တွေလည်းရလာနိုင်တယ်ပို့ပြီးတော့လည်းအလုပ်တွေပေါ့နော်ပို့ပြီးတော့မြန်မာနိုင်ငံအနေနဲ့ရောလုလာနိုင်တယ်လို့ဟိုကျမတော့ထင်ပါတယ်ဟုတ်
ဒီလိုလှုပ်ဆောင်နိုင်စွမ်းရှိသူတွေအနေနဲ့လည်းသူတို့ရဲ့စွမ်းဆောင်နိုင်မှုအပေါ်အတိအမှတ်ပြုတာကိုလိုချင်ကြတာကြောင့်အခုလိုစုအတွက်အမည်စီရင်အသွင်ခံရတာကိုဂုဏ်ယူတယ်လို့လည်းပြောပါတယ်
။အခုဖြစ်မှာပေါ့နော် job requirement တစ်ခုထဲမှာပဲလိုအပ်တာတွေကလည်းတစ်ခုထက်ပိုမကားရှိရေပေါ့နော်ပြီးွားလို့ရှိရင်လည်းတင်ပြရလေအများကြီးကြောင်းလဲလာရယ်ပေါ့အဲ့တော့အကုန်လုံးအ level မှာလည်းတစ်ခုထက်မက skill တွေလည်းကိုယ့်အကို upgrade လုပ်နေကြရတယ်ပေါ့နော်ဒီလိုမျိုးအတိအမှတ်ပြုတာကြောင့် recognize ဖြစ်တာမျိုးကိုဟိုလိုချင်တာပေါ့နော်
ဒါအပြင်စွမ်းဆောင်ရည်ရှိတဲ့မြန်မာအမျိုးသမီးတွေအနေနဲ့နောက်နှစ်တွေမှာဝင်ရောက်ရှင်ပြိုင်စေချင်တယ်လို့လည်းပြောပါတယ်။အရှေ့တောင်အာရှအနာဂတ်အမျိုးသမီးစွမ်းဆောင်ရှင်ဆု Women of the Future Award Southeast Asia 2020ကို2018ခုနှစ်ကနေစခဲ့တာဖြစ်ပြီးဒီနှစ်နဲ့ဆို3ချိန်မြောက်ရှိလာပါပြီ။ပထမဆုံးဆုပေးခဲ့တဲ့2018ခုနှစ်တုန်းကလူမှုဝန်ဆောင်မှုကဏ္ဍအတွက်မြန်မာနိုင်ငံကမတ်ဖြူနှင်းချင်းရရှိခဲ့ပြီးပြီးခဲ့တဲ့နှစ်2019တုန်းကလည်းသတင်းမီဒီယာနဲ့ဆက်သွယ်ရေးကဏ္ဍအတွက်မတ်တင်စာရှင်းလင်းရေးစီးပွားရေးကဏ္ဍအတွက်ဒေါက်တာတင်ကြီးဝင်းလူမှုဝန်ဆောင်မှုကဏ္ဍအတွက်မတ်အီသီရီကျော်တို့ကဆုရရှိခဲ့တာပါအခုလိုဆုချီးမြှင့်ခံရတာကြောင့်အမျိုးသမီးတွေရဲ့ဦးဆောင်မှုဟာကဏ္ဍဆောင်မှာပိုပေါ်လွင်သွားတယ်လို့ပြီးခဲ့တဲ့နှစ်ကဆုရရှိခဲ့သူတဦးဖြစ်တဲ့မတ်တင်စာရှင်းလင်းရေးကအခုလိုပြောပါတယ်
အဲ့လိုပုံစံမျိုးတွေ့ရတဲ့စုပေးရတဲ့ category အလုံးကြီးနေတယ်။ဒါနဲ့ဆိုရင်ဥမာဒီပေါ်လေကနေရေးပြီးတော့ပြောရရင် scientist တွေကရေးရတာဆိုရင်အပိုင်းမှာအစိမ်းဒီပုံစံကအရင်းတွေကိုရွေးချယ်ရချစ်တဲ့ပုံစံလေးဒါနဲ့ဆိုရင်အရင်းတွေရဲ့အဆောင်မျိုးကိုပြန်ပြောင်းသွားစီလိုတယ်
မြန်မာနိုင်ငံမှာတော့လူဦးရေရဲ့ထက်ဝက်ကျော်ရှိတဲ့အမျိုးသမီးတို့စွမ်းဆောင်နိုင်မှုအတွက်အတိအမှတ်ပြုတာနှေးပါနေသေးတဲ့အတွက်အစိုးရကိုယ်တိုင်ကကဏ္ဍအစုံမှအမျိုးသမီးတွေကိုအားပေးမြင့်တင်ပေးပြီးအမျိုးသမီးတို့ရဲ့စွမ်းရည်ကိုအသုံးချစေချင်တယ်လို့လည်းပြောပါတယ်
အခုဒီနေ့ကအစိုးရကအမျိုးသမီးတွေကိုပုံစံဆောင်နဲ့ချိနှောက်နေကြတယ်။နောက်ဒီမဲ့ပြည်နယ်လေးလည်းအားပေးမြင့်တင်တိုင်းလုပ်လို့ဒီမှာသောင်းနိုင်ငံကအစိုးရကလည်းဒီလုပ်ငန်းတွေကိုအဖြစ်နဲ့ဆောင်ရွက်ဖို့တင့်တယ်။နောက်မဲ့ match share နေတာကတော့ဒီဆိုင်ရာအမျိုးသမီးများနေဖြစ်တယ်။ဒါကတော့အမျိုးသမီးများနေဆိုရင်သောင်းနိုင်ငံမှာဒီစင်ပေါ်မှာ share ရှောက်တယ်။နောက်ဒီစားစင်မှုစင်ပြန်မျိုးတွေလည်းတင်ဆက်ထားတာပေါ့နော်။ဒီအမျိုးသမီးရဲ့စွမ်းဆောင်ရည်တွေကဒီချက်မကပြေလေတဲ့ကဏ္ဍအစိုးရအမျိုးသမီးတွေကဥပဒေနဲ့ဆိုတာဝင်ကျောင်းအားဒီကိစ္စအားဖြင့်မြန်မာနိုင်ငံကဒီ90ရာခိုင်နှုန်းကျော်တဲ့ရေးမှုကြီးရဲ့စွမ်းရည်ကိုအရဟတမဖြစ်ဖို့ကြောင့်ရှိတဲ့အစိုးရအဖွဲ့တွေကဖြောက်ရောက်တဲ့အပြင်းပြင်းတွေကိုအပြင်းအထန်တွေလက်ရှိလေအပ်တယ်လို့ပြောချင်ပါတယ်
2020အရှေ့တောင်အာရှအနာဂတ်အမျိုးသမီးစွမ်းဆောင်ရှင်ဆု Women of the Future Award Southeast Asia 2020မှာအမှုပညာနဲ့ရင်ကျေးမှုစီးပွားရေးလူမှုဝန်ဆောင်မှုဆိုင်ရာစွန့်ဦးတည်ထွင်သူသတင်းမီဒီယာနဲ့ဆက်သွယ်ရေး property အခြေခံအဆောက်အုံနဲ့စောက်လို့ရေးသိပ္ပံနည်းပညာနဲ့ social entrepreneur ဆိုပြီးကဏ္ဍ10ခုအတွက်အမျိုးသမီးတအူးစီကိုရွေးချယ်ချီးမြှင့်သွားတာဖြစ်ပါတယ်